မင်္ဂလာညနေခင်းပါရှင်2020ပြည့်နှစ်ဖေဖော်ဝါရီလ26ရက်ဗုဒ္ဓဟူးနေ့ညနေပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။လိုင်းဒိုမီတာ19.2925ရိုးနဲ့အတူ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ခြင်းနဲ့တပြေးညီနားဆင်နိုင်ကြပါရဲ့ရှင်။ကျွန်မခွာညိုပါအခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါကျွန်တော်ရန်တိုင်းမှာဗုဒ္ဓဦးနဲ့ညနေခင်းသတင်းတွေကိုမမျှသတင်းအောင်နဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ်။ကမ္ဘာတစ်ဝှမ်းမှာရှိတဲ့ဆိုးရွားတွေအနေနဲ့ကိုယ်နိုင်ငံအတွင်းမှာကိုရိုနာဗိုင်းရပ်စ်ပိုးဖြစ်ပွားတာရှိတဲ့ဆိုရင်ပြင်းပြင်းထန်ထန်တုံ့ပြန်ကြဖို့ကမ္ဘာ့ချမ်းမာရေးအာဏာပိုင်တွေကတိုက်တွန်းလိုက်ပါတယ်။တောင်ကိုရီးယားနိုင်ငံမှာလက်ရှိတောင်းထမ်းဆောင်နေတဲ့အမေရိကန်စစ်ဝင်တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရကြောင်းအမေရိကန်စစ်တပ်ကဒီကနေ့ထုတ်ပြန်ပါတယ်။ဗမာထက်လွတ်တော်မှဘာနီဆန်ဒါစ်ကိုဒီမိုကရက်ပါတီသမ္မတလောင်းဖြစ်ရွေးချယ်မယ်ဆိုရင်ဒီမှာမချင်းပါမဲ့တမရွေးကောက်ပွဲမှာသူ့အနေနဲ့ဒေါနယ်ထရမ့်ကိုရှုံးနိုင်တယ်ဆိုပြီးတော့တခြားဒီမိုကရက်ပါတီကိုယ်စားလောင်းတွေကထိုးနှက်တိုက်ခိုက်ခဲ့ကြပါတယ်ဒီလိုထိတ်တန့်ရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုအခုညနေခင်းမှာကြားဖို့ရှိပါတယ်ဗျာ
အခုညနေခင်းဆက်ပြီးနားဆင်ကြရမယ့်သတင်းလွှာတွေထဲမှာတော့မနေ့ကတောင်ကယ်ရိုလိုင်းနားပြည်နယ်ထဲမှာဒီ American Democratic Party တွင်တမရကိုယ်စားလောင်းတွေစကားဆစ်ထိုးပွဲကျင်းပခဲ့ကြပါတယ
် Last yearReal wage increases for the average worker were less than 1%.
သမရကိုစလေလောင်းဘာနီဆန်ဒါစ်ကမဲဆန္ဒရှင်တွေရဲ့လိုအပ်ချက်တွေအကြောင်းပြောပြသွားတာနဲ့တူနာဆင်နိုင်ပါတယ်။တောင်ကိုရီးယားမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအများဆုံးဖြစ်နေတဲ့နိုင်ငံအရှေ့တောင်ပိုင်းကဒေဂူးမြို့မှာတော့တမျိုးလုံးကြောက်လန့်တိတ်ဆိတ်နေအောင်မြို့ကန်တွေစိုးရိမ်နေကြပါတယ်။သမရဥဝင်းမြင့်ရဲ့အိန္ဒိယကိုတစ်နှစ်အတွင်းဒုတိယအကျဉ်းခရီးစဉ်မှာနှစ်နိုင်ငံနယ်စပ်ကြားကလုံခြုံရေးနဲ့ငြိမ်းချမ်းရေးအတွက်ထောက်ကူဖြစ်လာစေနိုင်မလားစတဲ့သတင်းလွှာပြီးဆက်သွယ်မေးမြန်းချက်တွေကိုနားဆင်ကြရမှာပါအခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့မမျှသတင်းအောင်တို့ပြောပြပါမယ်ရှင
်ဘဝတော်မှာရှိတဲ့ဆိုးရွားတွေအနေနဲ့ကိုနိုင်ငံအတွင်းမှာကိုရိုနာဗိုင်းရပ်စ်ပိုးဖြစ်ပွားတာတွေ့ရှိတဲ့ဆိုရင်ပြင်းပြင်းထန်ထန်တုံ့ပြန်ကာကွယ်ကြဖို့အတွက်အစဉ်အဆက်ပြင်ထားဖို့ကမ္ဘာ့ကျန်းမာရေးအာဏာပိုင်တွေကတိုက်တွန်းလိုက်ပါတယ်။အချိန်တည်းမှာပဲတရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်မှုတွေအချိန်ရော့ချလာကြောင်းဒီရောဂါနဲ့ပတ်သက်ပြီးတရုတ်နိုင်ငံရဲ့တုံ့ပြန်မှုတွေကိုလည်းကမ္ဘာ့ကျန်းမာရေးတောင်းဆိုသူတွေကချီးကျူးလိုက်ပါတယ်။တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်ခံသူ406ရှိပြီးတော့သေဆုံးသူ52ယောက်ရှိတယ်လို့တရုတ်အာဏာပိုင်တွေကပြောပါတယ်။ကူးစက်ခံရသူအလုံးနီးပါးဟာဟူပေပြည်နယ်ကဖြစ်ပြီးတော့သေဆုံးသူတွေအကုန်လုံးကတော့ဟူပေပြည်နယ်ကဖြစ်တယ်လို့ပြောပါတယ်။တရုတ်နိုင်ငံရဲ့တုံ့ပြန်မှုကြောင့်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုလမ်းကြောင်းပြောင်းလာပြီးနောက်ထပ်လူသိမ်းပေါင်းများစွာကူးစက်ခံရမယ့်အန္တရာယ်ကနေကာကွယ်နိုင်လိုက်တာမျိုးလည်းဖြစ်နိုင်တယ်လို့ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်လို့တရုတ်နဲ့ WHO ပူးပေါင်းဆောင်ရွက်ရေးအဖွဲ့ကိုဦးဆောင်သူ Bruce Alward ကပြောပါတယ်အခုဆိုရင်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေကဥရောပနဲ့အရှေ့လယ်ပိုင်းဒေသတွေအပါအဝင်နိုင်ငံ30ကျော်ပြန့်နှံ့လာနေတာကြောင့်နိုင်ငံအသီးသီးကစိုးရိမ်နေနေတယ်။ယောဂါဖြစ်ပွားတဲ့သူတွေနဲ့အဲ့ဒီလူနဲ့ထိတွေ့ဆက်ဆံမှုရှိတဲ့သူတွေကိုအများဆုံးရှာဖွေဖော်ထုတ်ပြီးတော့နောက်ထပ်ကူးစက်ပြန့်နှံ့မှုမရှိအောင်ဒီလူတွေကိုထိန်းချုပ်ဖို့စဉ်းစားတင်ကြောင်းသူကပြောပါတယ်။ဒါပြင်စိုးရိမ်နေတဲ့မိမိရဲ့နိုင်ငံသားတွေကိုလက်ကိုမကျခဏဆေးဖို့တိုက်တွန်းတင်တယ်လို့လည်းသူကဆက်ပြောပါတယ်။အခုချိန်ထိတော့ကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူစုစုပေါင်းဟာ 81,000 ကျော်ရှိပြီးတော့သေဆုံးသူဟာ 2,862 ယောက်ရှိပါတယ်ခင်ဗျာ။
အီရန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့နေတာကြောင့်နိုင်ငံအနောက်ပိုင်းဘာလူချီစတန်နယ်စပ်ကိုအာဏာပိုင်တွေကတနင်္ဂနွေနေ့ကပိတ်လိုက်တယ်လို့ခရိုင်အစိုးရပြောခွင့်ရက VOA ကိုပြောပါတယ်။ဒီလိုနယ်စပ်ပိတ်လိုက်တဲ့အတွက်ပါကစ္စတန်ကိုပြန်မဲ့ရှီယိတ်ဘာသာဝင်ဖိအားဖူးခရီးသည်တွေကုန်သွယ်တွေနဲ့တခြားအလေပတ်လာတဲ့သူအနည်းဆုံး 9,000 လောက်အီရန်ဘက်မှာပိတ်မိနေတယ်လို့တနင်္လာနေ့ကဖုန်းနဲ့ဆက်သွယ်မေးမြန်းတာမှာပြောခွင့်ရကပြောတာပါ။နေဆက်မှာပိတ်မိနေတဲ့သူတွေကိုနေရေးထိုင်ရေးစီစဉ်ပေးဖို့ပါကစ္စတန်ဝန်ကြီးချုပ်နဲ့ဘာလူချီစတန်အုပ်ချုပ်ရေးမှူးတို့ကိုအတနာခံထားတယ်လို့ပိတ်မိနေသူတူကပြောပါတယ်။ပါကစ္စတန်ဘက်ကခွင့်ပြုမှသူတို့ကိုအီရန်နေဆက်ကနေသွားခွင့်ပြုနိုင်မယ်လို့တာဝန်ရှိသူတွေကပြောကြောင်းနဲ့မိသားစုတွေစောင့်မျှော်နေတဲ့ကိတာမျိုးကိုပြန်ခွင့်ပြုဖို့ဗီဒီယိုဖိုင်ကနေတဆင့်မြစ်တာရက်ခံတာကိုလည်းတွေ့ရပါတယ်။နေဆက်မပိတ်ခင်အချိန်ကနေဆက်ဖြတ်ကျော်ခဲ့ကြသူ200ကျော်ကိုလည်းဘာလူချီစတန်ခရိုင်တဘာဝဘီအန်ဒီရဲ့စီမံခန့်ခွဲရေးဌာန PDME ကပါကစ္စတန်နေဆက်တက်ဖ်တန်မြို့မှာယာယီရွက်ဖြင့်တွဲရီဆောက်ပြီးတော့တီးကြခွဲစောင့်ကြည့်နေပါတယ်။အီရန်အာဏာပိုင်တွေစီကယောဂကင်းရှင်ကြောင့်လက်မှတ်မပါဘဲနဲ့နောက်ထပ်ဘသူကမှနေဆက်မြို့ကနေပြီးတော့ဖြတ်ကျော်ခွင့်မပေးဖို့အမိန့်ထုတ်ထားတယ်လို့ခရိုင်အစိုးရပြောခွင့်ရကပြောပါတယ်။ယောဂကင်းရှင်ကြောင့်လက်မှတ်နဲ့နေဆက်ဖြတ်ကျော်ခွင့်ရသူတွေကိုလည်းယာယီစခန်းတွေမှာ14ရက်စောင့်ကြည့်သွားမှာဖြစ်တယ်လို့လည်းသူကပြောပါတယ်ရှင်
။တောင်ကိုရီးယားနိုင်ငံမှာလက်ရှိတောင်းအထမ်းဆောင်နေတဲ့ American စစ်ဝင်တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရကြောင်း American စစ်တပ်ကဒီကနေ့မှထုတ်ပြန်လိုက်ပါတယ်။တောင်ကိုရီးယားနိုင်ငံမှာဒီယောဂပိုးကူးစက်မှုအများဆုံးဖြစ်နေတဲ့ဒေဂူးမြို့အနီးကမြို့တစ်ခုမှာအခြေစိုက်ထားတဲ့ ကမ်ကယ်ရော့စ်ကန်ကအသက်23နှစ်ရွယ်စစ်ဝန်ထမ်းကူးစက်ခံရကြောင်းကိုဒီနေ့အတည်ပြုပြောဆိုလိုက်တာဖြစ်ပါတယ်။ဒီသတင်းမှတ်အစောပိုင်းတုန်းကလည်းဒီစစ်ခြေစိုက်ခန်းမှာပဲကိုရိုနာကူးစက်ခံရသူတူရှိခဲ့တာပါ။တောင်ကိုရီးယားနိုင်ငံဟာတရုတ်နိုင်ငံပြည်ရင်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအများဆုံးရှိတဲ့နိုင်ငံဖြစ်ပါတယ်။လက်ရှိမှာကူးစက်ခံရသူ1000ကျော်နဲ့သေဆုံးသူ11ယောက်ရှိကြောင်းတောင်ကိုရီးယားရောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာနကပြောပါတယ်။တရုတ်နိုင်ငံအပြင်ဘက်မှာကိုရိုနာဗိုင်းရပ်စ်ကြောင့်ပထမဆုံးသေဆုံးမှုရှိတဲ့ဖိလစ်ပိုင်နိုင်ငံမှာလည်းဒီရောဂါထိန်းချုပ်ရေးအရှိန်မြင့်လှုပ်ဆောင်နေပါတယ်။ပြည်ပနိုင်ငံတွေမှာတွားရောက်အလုပ်လုပ်ခိုင်နေတဲ့ဖိလစ်ပိုင်နိုင်ငံသား1000ကျော်ရှိနေပြီးတော့ကိုရိုနာကူးစက်မှုတွေဖြစ်နေတဲ့နိုင်ငံတွေမှာရောက်ရှိနေပြီးမဲ့လည်းအခုချိန်မှာအိမ်ပြန်ခွင့်ခီးသွားလာမှုတွေကန့်သတ်ထားတာကြောင့်အတော်များများအိမ်ပြန်ခွင့်မရဘဲဖြစ်နေပါတယ်။တရုတ်နိုင်ငံမှာစတင်ဖြစ်ပေါ်ခဲ့တဲ့ဒီကိုရိုနာဗိုင်းရပ်စ်ဟာအခုဆိုရင်နိုင်ငံပေါင်း30ကျော်မှာပြန့်နှံ့ဖြစ်ပွားနေတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာတော့ယောဂထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာန CDC ကနိုင်ငံတကာကူးစက်မှုတွေတိုးတက်လာနိုင်တဲ့အကြောင်းသတိပေးခဲ့ပြီးတဲ့နောက်ကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုမြို့မှာအင်္ဂါနေ့ကအရေးပေါ်အခြေအနေထုတ်ပြန်ပြီးတော့ဒီဗိုင်းရပ်စ်ပိုးကာကွယ်ရေးကြိုးပမ်းနေပါတယ်။မြန်မာနိုင်ငံမှာတော့ကူးစက်ခံရသူဖြစ်တည်ပြုထားတာတော့အခုချိန်ထိမရှိသေးပါဘူးခင်ဗျာ
။ကူးစက်မှုအန္တရာယ်ပိုများလာတဲ့ကိုရိုနာဗိုင်းရပ်စ်ကိုအမေရိကန်ပြည်ထောင်စုအတွင်းမှာထိန်းချုပ်ထားနိုင်ပြီလို့သမ္မတဒေါ်နယ်ထရမ့်ကပြောပေမဲ့အစိုးရရဲ့ကိုရိုနာပြသနာကင်တွယ်မှုနဲ့ပတ်သက်ပြီးတော့လွှတ်တော်အမတ်တွေကြားမှာအမြင်တွေကွဲလွဲနေပါတယ်။သမ္မတထရမ့်ကတော့အမေရိကန်နယ်နိမိတ်အတွင်းဒီရောဂါပိုးကူးစက်မှုတွေကိုကောင်းကောင်းထိန်းချုပ်ထားနိုင်တဲ့အကြောင်းအင်္ဂါနေ့ကပဲပြောခဲ့ပါတယ်။တချိန်တည်းမှာပဲကိုရိုနာပြဿနာကိုကင်တွယ်ဖို့ဒေါ်လာသန်းပေါင်း 2,500 အရေးပေါ်ရန်ပုံငွေလွှတ်တော်ကအတည်ပြုပေးဖို့သမ္မတထရမ့်ကတောင်းဆိုထားပါတယ်။ယောဂထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာနချုပ် CDC လက်အောက်ကာကွယ်ဆေးနဲ့အသက်ရှူလမ်းကြောင်းဆိုင်ရာယောဂဌာနညွှန်ကြားမှု Nancy Messonia ကတော့နိုင်ငံတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုအောင်အောင်မြင်မြင်ထိန်းချုပ်နိုင်တယ်ဆိုတာမှတ်မိမဲ့ဒီယောဂပိုးကူးစက်ခံရတဲ့နိုင်ငံတွေပိုများလာပြီးတော့ဘယ်နေရာဘယ်ဒေသကဘယ်သူတွေစီကနေဘယ်လိုပုံစံနဲ့ကူးစက်နေတယ်လဲဆိုတာကိုမသိရတဲ့အခါမှာAmerican နိုင်ငံအတွက်လည်းထိန်းချုပ်ဖို့ပုံမှုခက်ခဲလာနိုင်တယ်ဆိုတာကိုသတိထားရမှာဖြစ်တဲ့အကြောင်းကိုပြောဆိုခဲ့ပါတယ်။အာရှတိုက်နိုင်ငံတွေနဲ့ရှင်ရင်ဥရောပမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအရေးအတွက်နင်းနေသေးပေမဲ့ဥရောပတလွာနိုင်ငံတွေမှာလည်းဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုကပ်ရောဂါအသွင်ဖြစ်လာနိုင်တဲ့အပေါ်မှာပြင်ဆင်ဆောင်ရွက်နေပါတယ်။လူအရင်အားကစားပွဲစဉ်တွေဖျော်ဖြေတွေကိုဖိတ်သိပြတ်သိမ်းမှုနဲ့တည်ယူပို့ဆောင်ရေးလုပ်ငန်းတွေခရီးသွားလာခွင့်ပိတ်ပင်တဲ့ကျောင်းတွေကိုပိတ်ဖို့စီစဉ်ထားတယ်လို့သိရပါတယ်ရှင်။
VOA American တန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 10683ရလိုင်းဒိုမီတာ19 kHz 15563ရလိုင်းဒိုမီတာ25 kHz 11965တို့ကနေလည်းထုတ်လည်ပေးနေပါတယ်ခင်ဗျာ
ဖြူရီကနေဗုဒ္ဓဟူးနေ့ညနေခင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ရခိုင်ပြည်နယ်အတွင်း2018ခုနှစ်ကဖြစ်ပွားခဲ့တဲ့လူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်လို့တာဝန်ရှိသူတွေကိုအရေးယူဆောင်ရွက်ဖို့မြန်မာနိုင်ငံအနေနဲ့စိတ်ဆန္ဒရှိသလိုအရေးယူဆောင်ရွက်နိုင်စွမ်းလည်းရှိတယ်လို့မြန်မာပြည်ထောင်စုဝန်ကြီးဦးကျော်တင့်စွေကပြောလိုက်ပါတယ်။ဇနီးဘာကုလသမဂ္ဂလူခွင့်ကောင်စီညီလာခံနိုင်ငံကြီးတန်းကောင်းဆောင်တွေမိန့်ခွန်းပေးကြတဲ့အစည်းအဝေးမှာနိုင်ငံတော်တိုင်ပင်ခံရုံးဝန်ကြီးဦးကျော်တင့်စွေကဒီကနေ့ February 26ရက်နေ့မှာပြောဆိုသွားတာဖြစ်ပြီးတော့ရခိုင်တိပွားနယ်ပတ်သက်လို့မြန်မာဆိုရရဲ့ဆောင်ရွက်ချက်တွေကိုအလေးပေးရှင်းပြခဲ့ပါတယ်။မြန်မာဆိုရဖွဲ့စည်းခဲ့တဲ့လွတ်လပ်သောစုံစမ်းရေးကော်မရှင် ICEO ရဲ့ရခိုင်တိပွားနယ်ပတ်သက်လို့အစည်းအဝေးထွက်လာပြီးတဲ့နောက်ဒီအစည်းအဝေးပါလူခွင့်ချိုးဖောက်မှုတွေကိုကင်တွယ်အရေးယူဖို့သမရအနေနဲ့ရှင်းနေချုပ်ရုံးကိုညွှန်ကြားခဲ့သလိုတပ်မတော်ဘက်ကလည်းဒီဖြစ်ပျက်တွေကိုတော့ခုံရုံးဖွဲ့ပြီးစုံစမ်းရေးယူသွားဖို့စီစဉ်နေတယ်လို့ဦးကျော်တင့်ဆွေကပြောပါတယ်။ဒါပြင်ရခိုင်ပြည်ကပြည်လဲရေးနဲ့ဒုက္ခသည်တွေနေရပြန်ရေးအတွက်လည်းအိန္ဒိယမင်္ဂလာဒေ့ရှ်နိုင်ငံနဲ့လက်မှတ်ထိုးထားပြီးဒီသဘောတူညီချက်အတိုင်းစိတ်စင်နာကောင်းတဲ့ဆောင်ရွက်ပေးဖို့မင်္ဂလာဒေ့ရှ်နိုင်ငံနဲ့နိုင်ငံတကာကိုတိုက်တွန်းခဲ့ပါတယ်။မြန်မာနိုင်ငံအနေနဲ့ရခိုင်ပြည်နယ်အတွင်းကရိုဂျာရေးနဲ့ပတ်သက်လို့ကုလသမဂ္ဂဘာဝင်နိုင်ငံက PR တွေကိုရင်ဆိုင်နေရသလိုနိုင်ငံကတရားရုံးမှာလည်းရိုဂျာတွေအပေါ်လူမျိုးတွေတပ်ဖြတ်မှုကျူးလွန်နေဆိုတဲ့ဆွဲချက်ကိုလည်းရင်ဆိုင်နေရတာပါ။မြန်မာဆိုရကရိုဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပေမဲ့လည်းဒီဖြစ်ပျက်တွေကိုနိုင်ငံတွင်းတရားစီရင်ရေးအရကင်တွယ်ဖြေရှင်းသွားနိုင်တယ်လို့တုံ့ပြန်ထားပါတယ်။အခုကျင်းပနေတဲ့ကုလသမဂ္ဂလူခွင့်ညီလာခံအတွင်းမှာတော့ရခိုင်ပြည်နယ်ကရိုဂျာရေးကိစ္စဘာဝင်မြန်မာလူခွင့်ရဲ့အခြေအနေနဲ့ပတ်သက်လို့အတော်လေးစမ်းစစ်ဝေဖန်ခံရမယ့်အခြေအနေမှာရှိနေတာပါ။ဒါပြင်မြန်မာလူခွင့်ဆိုင်ရာကုလအထူးကိုယ်စားလှယ်တစ်ကိုလည်းခံထားဖို့ရှိနေပါတယ်ကုလလူခွင့်ကောင်စီအနေနဲ့ကမ္ဘာနိုင်ငံတိုင်းရဲ့လူခွင့်အခြေအနေနဲ့ပတ်သက်လို့မြေမြတ်တက်တာကင်တွယ်သွားဖို့လိုအပ်တယ်လို့မြန်မာပြည်ထောင်စုဝန်ကြီးဦးကျော်တင့်စွေကသူ့မိန့်ခွန်းထဲမှာထောက်ပြပြောဆိုသွားခဲ့ပါတယ်ခင်ဗျာ
အီရန်ရဲ့ဒုံးလက်နဲ့အစီအစဉ်ကိုထောက်ပံ့ကူညီခဲ့တဲ့တရုတ်၊အီရန်၊ရုရှားနဲ့တူရကီတို့ကလူပုဂ္ဂိုလ်တွေနဲ့အဖွဲ့အစည်း73ခုကိုအမေရိကန်ကပိတ်ဆို့တံခတ်မှုအသစ်တွေချမှတ်လိုက်ပါတယ်။ဒီလိုပိတ်ဆို့တံခတ်လိုက်တဲ့အထက်မှာပါကစ္စတန်ဒုံးလက်နဲ့အစီအစဉ်တွေအရေးပါတဲ့အစိတ်အပိုင်းတွေထောက်ပံ့ပေးပို့ခဲ့တဲ့တရုတ်အမျိုးသားတူလည်းပါဝင်တယ်လို့အမေရိကန်နိုင်ငံညာရေးဌာနကပြောပါတယ်။အရေးယူခံရတဲ့ကုမ္ပဏီတွေကတရုတ်နဲ့တူရကီကပို့ကုန်လုပ်ငန်းလုပ်တဲ့ကုမ္ပဏီတွေအဓိကပါဝင်တာပါ။ပိတ်ဆို့တံခတ်အရေးယူခံရတဲ့လူပုဂ္ဂိုလ်တွေနဲ့အဖွဲ့အစည်း73ခုစလုံးက2000ပြည့်နှစ်အီရန်မြောက်ကိုရီးယားနဲ့ဆီးရီးယားလက်နက်မပြန့်ပွားရေးဥပဒေကိုချိုးဖောက်ခဲ့တယ်လို့စွပ်စွဲခံထားရပါတယ်။အခုလိုပိတ်ဆို့တံခတ်မှုအသစ်တွေချမှတ်တာကအီရန်ဒုံးလက်နဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့စိုးရိမ်စရာအခြေအနေမှရှိနေတာကိုထောက်ပြတာဖြစ်တယ်လို့အီရန်ရဲ့ဒုံးလက်နဲ့အစီအစဉ်တွေတိုးမြင့်လှုံ့ဆော်နေတာကိုဖြစ်နိုင်တဲ့နီလန်အလုံးသုံးပြီးတော့အစွမ်းကုန်တားဆီးသွားမယ်လို့အမေရိကန်နိုင်ငံညာရေးဌာနကအင်ဂါနေ့ကပြောပါတယ်။
ဒီမိုကရက်တစ်ပါတီအနေနဲ့ဗမာထက်လွတ်တော်မဲ့ဘာနီဆန်ဒါစ်ကိုဒီမိုကရက်ပါတီရဲ့သမ္မတအလောင်းအဖြစ်ရွေးချယ်မယ်ဆိုရင်သူ့အနေနဲ့နိုဝင်ဘာလမှာကျင်းပမယ်သမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတဒေါ်နယ်ထရမ့်ကိုရှုံးနိုင်တယ်လို့တခြားဒီမိုကရက်ပါတီကိုယ်စားလှယ်လောင်းတွေကထိုးနဲ့တိုက်ခိုက်လိုက်ကြပါတယ်။အမေရိကန်ပြည်ထောင်စုတောင်ကာရိုလိုင်းနာပြည်နယ်6စုမြို့မှာအင်္ဂါနေ့ကပြုလုပ်ခဲ့တဲ့ဒီမိုကရက်ပါတီကိုယ်စားလှယ်လောင်းတွေရဲ့စကားစစ်ထိုးပွဲအတွင်းမှာထိတ်ကနေဦးဆောင်နေတဲ့ဘာနီဆန်ဒါစ်ကိုတခြားကိုယ်စားလှယ်လောင်းတွေကပြစ်မှတ်ထားတိုက်ခိုက်ခဲ့ကြတာဖြစ်ပါတယ်။ဘာနီဆန်ဒါစ်အနေနဲ့ဒေါ်နယ်ထရမ့်ကိုရှုံးမှာဖြစ်ပြီးတော့လွတ်တော်နေတဲ့စလုံးကိုလည်းရီပဘလစ်ကန်တွေနိုင်သွားလိမ့်မယ်လို့နယူးယောက်မြို့တော်ဝန်ဟောင်းမိုက်ကယ်ဘလူးမ်ဘတ်ကတိုက်ခိုက်လိုက်ပါတယ်။ဒါပြင်မဲ့ဆာချူးဆက်စ်ပြည်နယ်အထက်လွှတ်တော်မှအလစ်ဇဘက်ဝါရင်ကလည်းသူ့အနေနဲ့တိုးတက်တဲ့မူဝါဒရည်မှန်းချက်တွေရှေ့ဆက်လုပ်နိုင်မှာဖြစ်တဲ့အတွက်ဘာနီဆန်ဒါစ်တပ်ပိုကောင်းတဲ့သမ္မတဖြစ်လိမ့်မယ်ဆိုပြီးတော့သူကပြောပါတယ်။ဒါပြင်ဆောက်ဘန်မြို့တော်ဝန်ပီတ်ဘူဒဂျက်ကလည်းဘာနီဆန်ဒါစ်ရဲ့အတွေးခေါ်ယူဆတွေကဒေါ်နယ်ထရမ့်ကိုရှင်ပြိုင်ဖို့အတွက်မဖြစ်နိုင်ဘူးဆိုပြီးတော့ဝေဖန်ထိုးနှက်လိုက်ပါတယ်ခင်ဗျာ။
အိန္ဒိယနိုင်ငံညူဒေလီမြို့မှာအိန္ဒိယနိုင်ငံသားဥပဒေသစ်ကိုဆန့်ကျင်သူတွေနဲ့ထောက်ခံသူတွေအကြားအပြန်အလှန်တိုက်ခိုက်မှုတွေအတွင်ဒီကနေ့ဗုဒ္ဓဟူးနေ့အထိသေဆုံးသူအနည်းဆုံး20လောက်ရှိပါတယ်။အိန္ဒိယနိုင်ငံမှာပြင်ဆင်ပြဋ္ဌာန်းခဲ့တဲ့အငင်းပွားပွဲနိုင်ငံသားဥပဒေသစ်ဟာမွတ်စလင်တွေအပေါ်မှာခွဲခြားဆက်ဆံမှုတွေရှိတယ်ဆိုပြီးအငင်းပွားမှုတွေနဲ့ကန့်ကွက်ဆန္ဒပြမှုတွေဖြစ်ခဲ့တာပါ။အင်္ဂါနေ့ကတော့ဟိန္ဒူဘာသာဝင်ကန့်ကွက်ဆန္ဒပြသူတွေဟာညူဒေလီအရှေ့မြောက်ပိုင်းမှာတစ်သီးနဲ့ဟိန္ဒီဟင်းရွက်ဆိုင်တွေအပြင်မွတ်စလင်ဘုရားကျောင်းတစ်ခုကိုမိရှို့ခဲ့တယ်လို့မျက်မြင်သက်သေတွေကပြောပါတယ်ရှင်။Direct from Washington, the voice of America.ဗုဒ္ဓဦးနေညနေပိုင်းထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့မမျှသတင်းအောင်တို့ပြောပြပေးသွားကြတာပါရှင်။အခုထုတ်လွှင့်ပေးမယ့်သတင်းလွှာတွေမှာတော့အရင်ဆုံးအမေရိကန်သမ္မတရွေးကောက်ပွဲအတွက်ပါတီရင်းသမ္မတကိုယ်စားလှယ်လောင်းတွေရဲ့စကားစစ်ထိုးပွဲအကြောင်းနဲ့စာကျင်ပါတယ်။အင်္ဂါနေ့ညကတောင်ကယ်ရိုလိုင်းနားပြည်နယ်ရှာလတ်စတန်မြို့မှာကျင်းပတဲ့ဒီမိုကရက်တစ်ပါတီတွင်သမ္မတလောင်းကိုယ်စားလှယ်တွေရဲ့စကားစစ်ထိုးပွဲမှာအထက်လွှတ်တော်မှဘာနီဆန်ဒါစ်ကိုပြိုင်ဘက်ကိုယ်စားလှယ်လောင်းကိုယ်စားလှယ်တွေကပြစ်မှတ်ထားပြီးတော့ထိုးနှက်ခဲ့ကြပါတယ်။ကျင်းပပြီးတဲ့သမ္မတလောင်းပနမရွေးကောက်ပွဲ၃ခုစလုံးမှာဘာနီဆန်ဒါစ်ကရှေ့ကဥဆောင်နေပါတယ်။ဒါပေမဲ့လည်းဒီဒီမိုကရက်တစ်ဆိုရှယ်လစ်လို့သူ့ကိုယ်သူကြေညာထားတဲ့ဘာနီဆန်ဒါစ်ကပါတီကိုစားပြုသမ္မတလောင်းဖြစ်လာခဲ့ရင်နိုဝင်ဘာရွေးကောက်ပွဲမှာလက်ရှိသမ္မတဒေါ်နယ်ထရမ့်ကိုနိုင်မှာမဟုတ်ဘူးလို့ကြံတဲ့သမ္မတကိုယ်စားလှယ်လောင်းတွေကထောက်ပြနေကြတာပါ။ VOA သတင်းတောက် Richard Green သတင်းရေးသားပေးပို့ထားတာကိုကိုသိန်းထိုင်ဦးကပြောပြပါမယ်ရှင်။
သမ္မတထရမ့်လက်ထက်ပြီးခဲ့တဲ့လပိုင်းနေ့စုရှယ်ယာဈေးတွေတက်ပြီးစီးပွားရေးကောင်းခဲ့ပေမဲ့ဒီမိုကရက်နဲ့မာမိတ်ဖြစ်တဲ့ဗမောက်ပြည်နယ်တတိပုဂ္ဂလထက်လွတ်တော်မှဘန်နီဆန်ဒါစ်အနေနဲ့လက်ရှိစီးပွားရေးအခြေအနေထက်ကောင်းအောင်ဘယ်လိုလုပ်ဆောင်မလဲဘယ်လိုအစီအစဉ်တွေချပြပြီးမဲဆန်ဒါရှင်တွေကိုစီယုံမလဲဆိုတဲ့မေးခွန်းကို CBS ရုပ်သံကထုတ်လွှင့်ခဲ့တဲ့ညနေချင်းဆိုင်ထိတ်တိတ်စကားစစ်ထိုးပွဲမှာမေးခဲ့ပါတယ်ထက်လွတ်တော်မှဘန်နီဆန်ဒါစ်ကအခုလိုဖြေပါတယ
် Last yearreal wage increases for the average worker were less than
1% ပြည်မြအလုပ်သမားတွေရဲ့လစာတိုးနှုန်းကအမှန်တကယ်တိရခိုင်နှုန်းတော့မရှိပါဘူးကျွန်တော်တို့ပြည်သူတဝက်လောက်ကလစဉ်ဝင်ဝင်နဲ့လောက်ယုံနေထိုင်ရုန်းကန်နေကြရတာပါဒီလက်ရှိစီးပွားရေးဟာအမေရိကန်ပြည်သူတွေအတွက်အလုပ်မဖြစ်ပါဘူးတိရခိုင်နှုန်းအတွက်ပဲအလုပ်ဖြစ်တဲ့စီးပွားရေးပါမဲဆွဲစည်းရုံးပွဲတွေအလှထည့်နေတဲ့တထေးတွေအတွက်တင်မဟုတ်ဘဲလူတိုင်းအားလုံးအတွက်စီးပွားရေးတိုးတက်အောင်ကျွန်တော်တို့ဖန်တီးပါမယ်
အမေရိကန်ပြည်ထောင်စုမှာအသက်ကြီးသူတွေကိုကျန်းမာရေးဆောင်ရှောက်မှုပေးနေတဲ့အထောက်အပံ့ကိုတိုးချဲ့ပြီးအသက်အရွယ်မြေလူတိုင်းရအောင်လုပ်သွားမယ်လို့ဘန်နီဆန်ဒါစ်ကကြေပေးပါတယ်။ဒါပေမဲ့လည်းမန်နီဆိုတာပြည်နယ်ထက်လွတ်တော်မှအေမီဂလိုဘယ်ရှာပါဝင်ပြိုင်ဘက်တွေက ကျန်းမာရေးပညာရေးဆိုင်ရာလူမှုဖူလုံရေးတွေအကြီးအကျယ်ဒိုးချဲ့ပေးမဲ့ဗန်ဒီစင်တာရဲ့အစီအစဉ်တွေကအကုန်ကျသိမ့်များတယ်လို့ဝေဖန်ပါတယ်။ထဲလတော်မတ်အေမီဂလိုဘယ်ဆရာကအခုလိုပြောပါတယ
်။ No, the math does not add up. In fact, just on 60 minutes.
ကောင်းကျမဲ့ဈေးကယုတ်တိမရှိဘူးလေ။ဒီသတင်းဘက်ကုံ60 minutes TV တွေ့ဆုံမေးမြန်းကမှဒီအစီအစဉ်တွေအတွက်တပြားတစ်ချက်မှထပ်ပြီးယုတ်တိရဲ့အကုန်ခံဖို့မလိုဘူးလို့သူပြောခဲ့တာလေ။ဘလောက်ထပ်ပြီးကုန်ကျမယ်ဆိုတာကိုကျမပြောနေတာကဒေါ်လာထရီလီယံပေါင်း60ရှိပါတယ်။
ဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်ကတော့တနက်ကင်ဆောင်ခွင့်ထိချုပ်ရေးမှာဗန်နီဆန်ဒါစ်ရဲ့ရည်တည်ချက်ကိုဝေဖန်ထောက်ပြပါတယ်။2015ခုနှစ်ကလူမဲအများစုတဲ့တောင်ကိုရိုလိုင်းနာပြည်နယ်ချာ့စတန်မြို့ဖျားကျောင်းအစုလိုက်ပစ်ခတ်မှုအပြီးအမေရိကန်ပြည်ထောင်စုမှတနက်ကင်ကြမ်းဖက်မှုအတွေ့ထုတ်လုပ်သူတွေကိုတရားစွဲဖို့ဥပဒေကြမ်းဆိုပြုခဲ့တဲ့အချိန်ဗန်နီဆန်ဒါစ်ကကွက်ခဲ့တာကိုဝေဖန်ပြောဆိုသွားပါတယ်
။ Bernie voted 5 times against the Brady Bill.and monitor the waiting period.
Brady Bill ကိုခေါ်တဲ့ဥပဒေကြမ်းကိုမဲပေးရမှာ။ Barney က၅ချိန်ဆက်ညင်ခဲ့ပါတယ်။တနက်ဝယ်တဲ့သူ၊ကိုင်းတဲ့မတဲ့နောက်ခံရာဇဝင်ကိုစစ်ဆေးတဲ့သက်နာရီစောင်းရမယ်ဆိုပြီးတတ်မှတ်ဖို့အဆိုပြုတဲ့ဥပဒေကြမ်းမှာ။လူ၉ယောက်ပြစ်ဒဏ်ခံရတဲ့ကိစ္စသူ့မှာတာဝန်ရှိတယ်လို့ကျွန်တော်ပြောပါဘူး။ဒါပေမဲ့ကျွန်တော်ပြောတဲ့တနက်ကိုင်ခွင့်အတီးပြုဖို့စောင်းရမယ်ဆိုတဲ့ကန့်သတ်ချက်သာအတီးပြုခဲ့ရင်ပြစ်ခတ်မဲ့လူလက်ထဲတနက်ရောက်နိုင်ခဲ့မှာမဟုတ်ပါဘူး
။နယူးယောက်မြို့တော်ဝန်ဟောင်းမိုက်ကယ်ဘလွန်ဘတ်ကတော့ဘန်နီဆန်ဒါစာရုရှားသမ္မတဗလာဒီမီယာပူတင်ရဲ့အသုံးချတာကိုခံနေရတယ်လို့ဝေဖန်ပါတယ်
။ Donald Trump thinks it would be better if he's president. I do not think so. Vladimir Putin thinks that Donald Trump should be president.
ဘန်နီဆန်ဒါစာသမ္မတဒေါ်နယ်ထရန့်ကိုရှုံးမဲ့သူမျိုးရုရှားကဘန်နီဆန်ဒါစ်အနိုင်ရအောင်ဂူကြီးနေတယ်ဆိုပြီးမိုက်ကယ်ဘလွန်ဘတ်ပြောဆိုသွားတာပါ။ပါတီရင်းသမ္မတလောင်းရွေးချယ်ရေးကိုယ်စားလှယ်54ယောက်ကိုမဲခွဲဆုံးဖြတ်မဲ့တောင်ကိုရိုလိုင်းနာပြည်နယ်ပနမရွေးကောက်ပွဲမတိုင်ခင်4ရက်အလိုစကားစစ်တို့ပဲကျင်းပကြတာပါလူလူစစ်တမ်းတွေအရဒုသမတအောင်ဂျိုးဘိုက်တန်ကတောင်ကိုလိုင်းနာမှာဘန်နီဆန်ဒါစ်နဲ့နည်းနည်းလေးအသာရနေပါလေဒါပေမဲ့လေးလာသူတွေကတော့ဘန်နီဆန်ဒါစ်လဲနိုင်နိုင်ချေရှိတယ်လို့ပြောနေပါလေအနိုင်ရခဲ့ပေဆိုရင်ဘန်နီဆန်ဒါစ်ဟာတောင်ကိုလိုင်းနာပြည်နယ်အပြည့်နောက်3ရက်မှာကျင်းပတော့မယ်အနိုင်ရခဲ့ပေဆိုရင်ဘန်နီဆန်ဒါစ်ဟာတောင်ကိုလိုင်းနာပြည်နယ်အပြည့်နောက်3ရက်မှာကျင်းပတော့မယ်စူပါဂျူးစ်ဒေးလို့ခေါ်တဲ့ပြည်내14ခုကကိုယ်စားလှယ်1300ကျော်ကိုရွေးချယ်မဲ့ရွေးကောက်ပွဲတွေမတိုင်ခင်ပါတီတွင်သဗ္ဗတလောင်းဖြစ်ဖို့ရှေ့ကဦးဆောင်သူအခိုင်အမာဖြစ်လာပါလိမ့်မယ်ခင်ဗျာ
ကိုသိန်းထိုင်ဦးပြောခဲ့တာပါရှင်အခုတောင်ကိုရီးယားကကိုရိုနာဗိုင်းရပ်စ်ပြန့်နှံ့မှုအခြေအနေကိုလည်းသိကြရပါမယ်တောင်ကိုရီးယားနိုင်ငံမှာပြီးခဲ့တဲ့သတင်းပတ်အတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုအတော်လေးတိုးများလာနေပါတယ်ကူးစက်မှုအများဆုံးကတော့တောင်ကိုရီးယားနိုင်ငံအရှေ့ပိုင်းကဒဲဂူးမြို့ပတ်ဝန်းကျင်မှာဖြစ်ပါတယ်တောင်ကိုရီးယားနိုင်ငံရဲ့စရုပ်ထအကြီးဆုံးမြို့ဖြစ်တဲ့အဲ့ဒီမြို့မှာမြို့ခံတွေကိုအိမ်ထဲမှာပဲနေကြဖို့အာဏာပိုင်တွေကတိုက်တွန်းလာကြောင်းအခုတော့တမြို့လုံးကြောက်ရွံ့တိတ်ဆိတ်နေပါတယ်ရောဂါပိုးမထိန်းချုပ်နိုင်ပဲပိုးပြီးတော့ပြန့်ပွားလာမှာကိုဒေသခံတွေစိုးရိမ်နေကြတဲ့အကြောင်းဒဲဂူးမြို့ကနေပြီးတော့ VOA သတင်းတောက်ဘီလ်ဂဲလူကျေးတာပေးပို့ထားတဲ့သတင်းလွှာကိုကိုသားညုံကပြောပြမှာပါရှင်
။ဒေဂူမြို့ကန်တွေဟာယောဂပူအကောက်ွယ်ယူဖို့နှာခေါင်းစည်းဝယ်ယူနိုင်ဖို့အတွက်မနဲ့လင်းအားကြီးကလေးကတန်းစီစောင့်ကြရပါတယ်။တကယ်တော့ချမ်းချမ်းအီးမိုးထဲမှာသူတို့အခုလိုမျိုးလိုင်းရှည်ကြီးစီပြီးတော့စောင့်နေရတာကျမကြီးအတွက်ကမတင်လျော်လာပါဘူး။ဒါပေမဲ့လို့သူတို့မှာရွေးချယ်စရာလည်းမရှိဘူးလို့သူတို့ခံစားနေရပါတယ်။ဒီနှာခေါင်းစည်းဝယ်ဖို့အတွက်နာယီအတော်ကြာတန်းစီပြီးတော့စောင့်ကြရတာပါ။သူတို့အနေနဲ့ဒီလိုမျိုးတိတိငငယ်လက်ရည်ဆိုင်လေးတွေမှာမဟုတ်ဘဲနဲ့စတူးဆိုင်ကြီးတွေမှာသွားဝယ်ချင်တာပါ။ဒါမဲ့လို့လေနှာခေါင်းစည်းတွေကဈေးအဆမတန်တက်ကုန်ပါပြီ။ဒါမဲ့လေဗမာမှာရှာမရတော့တာမို့လို့ရတဲ့ဈေးနဲ့ဝယ်ရမှာပဲလို့မြို့ကန်တွေကပြောပါတယ
်။အမရစ်ဖူရန်ကမစ်ချိုလီ
ကျွန်တော်တို့အတော်လေးတုံ့လှုပ်ရပါတယ်။ဒါကြောင့်မနေ့အစောကြီးကထွက်လာတာပါ။နှာခေါင်းစည်းဝယ်ဖို့ဈေးဘလောက်ပဲဖြစ်ဖြစ်ပေးရမှာပါပဲ။ဗမာမှာရှာလို့မရတော့တာပါ။ဒ
ီဈေးတော့မတော်အင်တာနက်တ
ော့ online မှာလည်းနှာခေါင်းစည်းတွေဝယ်လို့မရတော့ဘူး။ Costco လိုဆိုင်မျိုးမှာလည်းအယောင်ပြတ်ကုန်ပြီ
။ကျွန်တော်ဒီ
အမိုက်ပြဖို့ပဲဖြစ်ဖြစ်တခုခုလိုအပ်တာဝယ်ဖို့ပဲဖြစ်ဖြစ်အဲ့ဒါမျိုးဆိုမှပဲကျွန်တော်အင်းအပြင်ထွက်ပါတော့တယ်တငယ်ချင်းတွေနဲ့လည်းဖုန်းနဲ့ပဲစကားပြောဖြစ်ပါတယ
်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့လူနာတွေများလာတာနဲ့အတူပဲဆေးရုံတွေလည်းအတော်လေးအလုပ်ရှုပ်လာပါတယ်တချို့ဆေးရုံတွေဆိုလို့ရှိရင်လူနာထားစရာတောင်မရှိတော့ပါဘူးလို့ကွန်ပေါ့အမျိုးသားတက္ကသိုလ်ဆေးရုံကအိုဂျွန်ဝန်ကပြောပါတယ
်ဆောနာရောမန်ဆိုတော့ဘူးမှု
ဆေးရုံဝန်ထမ်းတွေအထူးသဖြင့်အရေးပေါ်နဲ့ကနဦးလူနာစစ်ဆေးကန်းကဝန်ထမ်းတွေဆိုရင်အတော်လေးအလုပ်များကြပါတယ်ပြီးခဲ့တဲ့တပတ်လုံးတကယ်ကိုပင်ပန်းနှွမ်းနယ်နေကြပါတယ
်ဆေးဦးနေမှာတော့ပစ္စည်းပစ္စည်းအစုံစုံလေးနဲ့ရှိတယ်လို့တာဝန်ရှိသူတွေကပြောနေပါတယ်ဒါပေမဲ့လို့လဲယောဂကူးဆက်ခံထားတဲ့လူနာတွေကိုတခြားသူတွေနဲ့ခွဲထားဖို့ဆိုတာကတော့အတော်လေးလုံးပန်းနေကြရပါတယ်ဒီကူးမြို့လမ်းဒီပေါ်မှာတော့လူသွားလူလာအတော်လေး၆တွေ့နေပါတယ် ောဂကုသက်ခံသူတွေတွာလာခဲ့တဲ့နေရာတွေကိုပုသက်စီရီနဲ့ဖြန့်ပတ်ပြီးတော့ယောဂထင်းချုပ်ရေးဆောင်ရွက်နေကြပါတယ်။ကုသက်မှုအတော်များများဟာဘာသာရေးအဖွဲ့တစ်ခုနဲ့ဆက်ဆက်သူတွေဖြစ်နေပြီးတော့အဲ့ဒီအဖွဲ့လှူရှာမှုတွေအားလုံးကိုလည်းရပ်တန့်ထားပါတယ်။ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့အကြီးအကဲ Tedros Adhanom Ghebreyesus ကတော့တောင်ကိုရီးယားမှာအခုယောဂပြန့်ပွားမှုဟာစိုးရိမ်စရာအခြေအနေဖြစ်တယ်လို့ပြောနေပါပြီ
။ The sudden increase of cases in Italy, the Islamic Republic of Iran,and the Republic of Korea are deeply
Italy Iran and Tongoria ma khu lo yoga ku set mu yoke ye de la ra ri ga imitan ma so yin sia kaung ma le di ku set yoga ji ha gaba gabe de khu phit la ni bi la so ra sin sa sia phit la ni ba bi
gaba bo ga jama yi sao sha mu sin ne a kaung song nang ga de khu ma raw ma khu lo myo yoga pyan nat mu ga imitan myan ne so yin tacha gaba niya ri ma phit la yin naw ma twei win aw so yin sia phit ni ba de khmyar
2008ဖွဲ့စည်းပုံအခြေခံဥပဒေကိုဒုတိယအကြိမ်ပြင်ဆင်ရေးဥပဒေမူကြမ်းနဲ့ပတ်သက်လို့ပြည်ထောင်စုလွှတ်တော်အတွင်းမှာအကြိမ်နဲ့ဆွေးနွေးနေကြပြီဖြစ်ပါတယ်။နဝတာနာအဖစစ်အစိုးရ20လက်ထက်နှစ်ပေါင်းများစွာအချိန်ယူပြင်ဆင်ရေးဆွဲအတည်ပြုပြဋ္ဌာန်းခဲ့တဲ့ဒီအခြေခံဥပဒေကိုပြင်ဆင်ရေးမှာတပ်မတော်ရဲ့သဘောထားဟာအဓိကအခန်းကဏ္ဍကနေပါဝင်နေသေးပါပဲ။ဒီမိုကရေစီအခြေခံစံနှုန်းနေနဲ့ကန့်ညီမှုမရှိဘူးလို့ဝေဖန်နေကြတဲ့ဒီအခြေခံဥပဒေကိုပြင်ဆင်ရေးမှာအဓိကကျတဲ့အတ္တမတော်အနေနဲ့ဘလို့ရက်တီလှုပ်ဆောင်တဲ့လို့မြင်ကြပါသလဲအခုလာမဲ့စနေညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာဓာတ်ရိုက်ပါဝင်ဆွေးနွေးကြနေဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုဆွေးနွေးကြတာကိုစာနဲ့ပဲဖြစ်ဖြစ်အတန်းနဲ့ပဲဖြစ်ဖြစ်ကြိုတင်ပေးပို့ထားလို့ရသလို VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်ပေးထားလို့ရပါတယ်တင်လျော်တဲ့ဆွေးနွေးချက်တွေကိုကောက်နှုတ်ထုတ်လင့်ပေးသွားမှာဖြစ်ပါတယ် VOA ရဲ့ဖုန်းနံပါတ်က1-239-382-5554ဖြစ်ပြီးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ VOA Facebook ကတော့ VOA Burmese News ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်နေအားလုံးကိုဖိတ်ခေါ်ပါရခင်ဗျာ
။ VOA ဗုဒ္ဓဦးနေညနေခင်းစီစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်ရှင်။အခုသမရဦးဝင်းမြင့်ရဲ့အိန္ဒိယခရီးစဉ်ကိုပြောပြပေးပါမယ်။သမရဦးဝင်းမြင့်ရဲ့အိန္ဒိယခီးစဉ်ရလတ်အဖြစ်မြန်မာနိုင်ငံရဲ့အနောက်ဘက်လုံခြုံရေးမှအိန္ဒိယဘက်ကအခုညီအပြည့်ဝရနိုင်ဖို့မျှော်လင့်တဲ့အကြောင်းငင်းချမ်းရေးနဲ့လုံခြုံရေးဆိုင်ရာမြန်မာ Institute MIPS ရဲ့အကြီးတန်းသုတေသီအမရာတီဟာကပြောပါရယ်ဖေဖော်ဝါရီလ26ရက်ဒီကနေ့ကနေ29ရက်စနေနေ့အထိ၄ရက်ကြာချစ်ကြည်ခီးစဉ်ဖြစ်အိန္ဒိယနိုင်ငံကိုသမရဦးဝင်းမြင့်သွားတာပါတစ်နှစ်အတွင်းမှာဒုတိယအကြိမ်မြောက်အိန္ဒိယခီးစဉ်အကြောင်းကိုမတ်အင်ဂျင်နိုင်ကမေးမြန်းရမှာသူကအခုလိုစပြီးတော့ပြောပါရယ်
ကမ္ဘာကျင်းသွားကခု President Modi ကိုလက်ရှိ Modi ပြန်အနာရရဲ့အချိန်မှာတစ်ခါပေါ့အခုတစ်ခါမှာတော့ဒီ Modi ရဲ့ဖိတ်ခေါ်ချက်ရောက်သွားတယ်လို့တရားဝင်စာရင်းထုတ်ထားပါတယ်ပြီးတော့ဖိတ်ခေါ်ချက်ရဆိုရင်အိန္ဒိယနိုင်ငံကသမရချီချင်းကငါးပြီးနောက်ပိုင်းမှာဖိတ်ခေါ်တယ်လို့လည်းကြားသိရတဲ့အတွက်ဒါအိန္ဒိယနိုင်ငံဆက်ဆံရေးကိုတကြိမ်ပြန်ပြီးတော့အဆင့်မြင့်ဖို့ပေါ့ဒီမဟာဗျူဟာအဆင့်မှာအိန္ဒိယနဲ့မြန်မာနိုင်ငံရဲ့နှစ်ဖက်ဆက်သွယ်ရေးတမိအဆင့်မြင့်ဖို့ပြီးတော့မြန်မာနိုင်ငံကဒီ April လထဲမှာသွားနိုင်ကြီးရှိတဲ့ Master April မှာသွားနိုင်ကြီးရှိတဲ့ US key တွေအတွက်မတိုင်ကြီးမှာမြန်မာနိုင်ငံနဲ့အိန္ဒိယနိုင်ငံကြားနေမှာတစင်းအိန္ဒိယနိုင်ငံက US နဲ့ဆက်သွယ်မှုတိုးမြင့်ပေးနိုင်ဖို့အတွက်ဆိုရည်ရချက်တွေရှိမှလို့ထင်ပါတယ်ခင်ဗျာ
။နောက်ဒီ key စင်မှာမဟာဗျူဟာမြောက် key စင်ဖြစ်လဲသုံးသက်ချက်တွေရှိပါတယ်။အထူးသဖြင့်တစ်ဖက်ကလည်းတရုတ်နဲ့ဒီချိန်ဝင်ရှာထိန်းနှီးဖို့ဆိုတဲ့ကိစ္စရောဘယ်လောက်ထိထိရောက်ရှိမလဲရှင်
။တရုတ်နိုင်ငံနဲ့အိန္ဒိယနိုင်ငံနဲ့မြန်မာနိုင်ငံကဆက်ဆံပုံကမတူညီမှုရှိဘူး။ဟိုမှာတရုတ်နိုင်ငံကမြန်မာနိုင်ငံနဲ့ဆက်ဆံတဲ့အခါမှာစီးပွားရေးကိုအခြေခံတဲ့ဒီရင်းနှီးမြှုပ်နှံမှုတွေပြီးတော့ဒီနယ်စပ်တစ်လျှောက်မှာရှိတဲ့အုပ်ချုပ်မှုအင်အားစုတွေနဲ့ဒီတရှင်းခံပြီးဆက်သွယ်မှုတွေကြောင့်တရုတ်နိုင်ငံနဲ့မြန်မာနိုင်ငံဆက်ဆံမှာပုံစံတစ်မျိုးပေါ့။ဒါပေမဲ့အိန္ဒိယနိုင်ငံနဲ့ကြာတော့မြန်မာနိုင်ငံကုန်ပြမှုအလောက်မရှိဘူး။ဒါပေမဲ့အိန္ဒိယနိုင်ငံနဲ့မြန်မာနိုင်ငံကြားမှာဒီထူးခြားတဲ့အလေးထားထိုးတာကဘာလဲဆိုအိန္ဒိယနိုင်ငံတက်မတော်နဲ့အိန္ဒိယနိုင်ငံကိုရမြန်မာနိုင်ငံဆိုရအဆက်ဆက်ကြီးနေခဲ့တယ်ပေါ့။ပြီးတော့အရင်အစိုးရနဲ့ဆက်တက်ရှောက်ပါလေမြန်မာနိုင်ငံမြန်မာတမလို့ဘူဒီပြန်ပြီးတော့အသင့်ပြန်ပြီးမြင့်တင်ဖို့အတွက်လည်းပြုပေးရရှိတယ်ပြီးတော့အိန္ဒိယနိုင်ငံရဲ့ဒီလက်နက်ကင်တက်တချို့ပေါ့ဒါအစိုးရတမလို့ကိုလက်နက်ကင်တက်ပုံစံမျိုးကိုပြန်လည်ဖွဲ့စည်းပေးဖို့မှာလည်းအကူအညီပေးရဆိုတဲ့ဒီသုံးချက်တွေရှိတာဥပမာပြင်ကော့ကကိုဖွဲ့စည်းဖို့အကူအညီပေးရတယ်ပေါ့ဒီချိန်ထဲမှာပဲဒီမြန်မာတမလို့ဟာတရုတ်နိုင်ငံနဲ့အဆက်အစပ်အလောက်မကောင်းပေမဲ့လည်းအိန္ဒိယနိုင်ငံရဲ့ကြောင့်အတူတူကောင်းလာလို့ရှိတယ်ဥပမာအိန္ဒိယနိုင်ငံနဲ့လက်နက်တွေဝယ်ယူတာမျိုးအိန္ဒိယနိုင်ငံမှာဒီနှစ်ပေါင်းများစွာအရာရှိသင်တန်းတွေပေးရမျိုးပြီးတော့ဒီအိန္ဒိယနိုင်ငံနဲ့ဒီရင်းဥသမောဝယ်တဲ့ကိစ္စနဲ့ဟာမျိုးမှာတော့မြန်မာတပ်မတော်အိန္ဒိယနိုင်ငံကိုအနောက်ကို နောက်နိုင်ငံများကိုဒီထိပြုတ်ဖို့တကားပေါက်နဲ့သုံးနယ်ဆိုတာမျိုးရှိရတဲ့အတွက်ဒီဟာစီးပွားရေးအခြေပြုမှာဒီကစစချက်ဆာလို့ရှိရင်တော့ဒီနိုင်ငံရေးနဲ့ဒီလုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုအတွက်အဓိကထားရလို့မိုက်တယ်။
အဲ့တော့မြန်မာနိုင်ငံအနေနဲ့အိန္ဒိယကိုဒီလုံခြုံရေးအရာရောဒီပူးပေါင်းဆောင်ရွက်မှုမှာဟိုဘယ်လောက်ထိအားကိုးလို့ရမလဲ။
မြန်မာတမရကသူ့ရဲ့ Standard Army Reform လို့ပြောတဲ့ဆိုင်ရုံလုံးတော့၅နှစ်လောက်ကစပြောခဲ့တယ်။ဒီတမဲ့ Standard Army Reform နဲ့အမှားဘာတွေပါလဲဆိုတာဒီပါဘာသိတာမသိသေးဘူး။ဒါပေမဲ့ဒီကျွန်တော်တို့ကာချုပ်ရဲ့မင်းဘုံနဲ့ပြည့်ရဲ့အခါမှာတော့သူ conventional army ပေါ့ဒီအမျိုးသားစစ်ကိုဆင်းရဲဖို့အတွက်စွန့်ရည်ပြည့်ရဲ့တက်ခုပို့ဒီဆောင်နေဆောင်လို့ရှိပါတယ်ခင်ဗျ။အဲ့ဒါမျိုးအတွက်ကို training လုပ်ဖို့အတွက်ဆိုရင်တော့အိန္ဒိယတမရောကာမာနိုင်ငံနဲ့အနီးဆက်ဆုံးပုံစံမျိုးမှာရှိရတယ်ကွာ။သူကလိုအပ်တဲ့ training တွေပေးနိုင်တယ်မျိုးရှိမယ်ပြီးတော့လိုအပ်တဲ့လက်နက်ဝေယူမှုရှိမယ်ဆိုတာမျိုးလည်းရှိတာပေါ့။ဒါပေမဲ့တစ်ချိန်တည်းမှာပဲကျွန်တော်တို့ကကြည့်ရပါဘူးလို့ဆိုရင်မတမရောကဒီပြည်ုံနိုင်ငံနဲ့ပေါင်းတဲ့အခါမှာဒီပေါ်ပေါ်နဲ့လုံးပြရနိုင်တယ်လို့ဖြစ်ပြီးမဲ့လေမတ်တမရောဟာဒီတရုတ်နိုင်ငံကိုခွာမှာဆိုတဲ့အတွက်ရုရှားအိန္ဒိယစာတွေကိုဒီဆက်သွယ်ပြီးတော့လက်နက်ဝေယူကိုစူးစမ်းရတယ်အစ်မင်းနိုင်ငံတွေဇူလိုင်ပြရမှာဖြစ်ပါတယ်ပြီးတော့ချင်းဝင်ရှာကြည့်ဖို့နဲ့ဒီမဟာဗျူဟာကွန်ဖရင့်မှုကြည့်တဲ့အခါမှာဒီမာနိုင်ငံရဲ့တမရောမာနိုင်ငံအစိုးရဟာအိန္ဒိယကိုဆက်ဆံတဲ့ပုံစံမျိုးကတရုတ်လိုဖုတ်ခင်းတဲ့ဒီနောက်နိုင်ငံတစ်ခုကိုဆက်ပြဲဖို့ဒါမှမဟုတ်ရှင်လက်ရှိတရုတ်ရဲ့အင်အားကြီးမလာဖို့အခြားတစ်ခုနဲ့ထိန်းချုပ်ဒီမိုးစပေါ်လည်းမနေစလာမျိုးရှိအောင်ပြရပါတယ
်ညီမသမရဥဝင်းမြင့်ရဲ့ပေါ့နော်ခီးစင်ကအိန္ဒိယဝန်ကြီးချုပ်မိုဒီရဲ့ဖိတ်ခေါ်ချက်နဲ့သွားတဲ့ခီးစင်မှာရောရလက်တီးကဘာတွေဖြစ်လာမလဲရှင
်ဒီချက်ကကျွန်တော်တို့ကဒီအိန္ဒိယနိုင်ငံကကျွန်တော်တို့ရဲ့လုံခြုံရေးကိုဆက်ပြီးတော့ထောက်ပြဖို့အတွက်တော့သကောင်းကျွန်တော်ဒီမြန်မာနိုင်ငံငင်းချင်းရေးနဲ့ federalism ရေးမှာဒီနိုင်ငံရဲ့ဒီ knowledge sharing ကိုဆက်ပြီးပွားဖို့တော့သကောင်းရှိနေတယ်ပြီးတော့ဒီလက်ရှိရပ်နေတဲ့ Clinton စီမံခြင်းမှာအားရတော့ကြတယ်အဲ့ဒါကြီးကိုဒီလိုဆက်ပြီးရှေ့ဆက်သွားမယ်ဘူလောဇာတော့ဒီရခိုင်ပြည်ပကအရင်းနဲ့ပတ်သက်ပြီး protect ရရန်လူကြီးဖြစ်နေတာပေါ့အဲ့ဒါကြီးကိုဆက်ပြီးရှေ့ဆက်သွားဖို့ပြီးတော့ချင်းပြည်နယ်မှာဒီလမ်းပေါက်မဲ့ကိစ္စမီဇိုရမ်ဝိုင်းနဲ့မီဇိုရမ်နဲ့ဒီချင်းပြည်နယ်မှာဆက်ပြီးတော့ဖွံ့ဖြိုးတိုးတက်ရေးကိစ္စတွေပြောမယ်လို့ဒီမှာလည်းဒီမှာမှာအဖေ
ငင်းချင်းရဲ့လုံခြုံရေးဆိုင်ရာမြန်မာအင်စတီကျူကအကြီးတန်းသူဒေတီကိုမတ်အင်ဂျင်နိုင်ကဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်ရှင်။နောက်နှစ်နာရီကြာမှထုတ်လွှင့်ပေးမယ့်ညပိုင်းစီစဉ်တွင်မှာတော့ဥကျော်စန်းသားရဲ့မြန်မာရေးသုံးသပ်ချက်လူလူကျမ်းမာရေးနဲ့အာကစားသတင်းလွှာကန်တာတွေနားဆင်ကြရမှာပါ။လိုင်းဒိုမီတာ1925 32ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့နဲ့အတူ VO ရဲ့ Facebook စာမျက်နှာ VO Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။ခုဗုဒ္ဓနေညနေခင်းထိတ်တန်းရောက်နေတဲ့တရင်ချင်းချုပ်ကိုကိုရနိုင်ကပြောပြပေးပါမယ်ရှင
်။ရခိုင်ပြည်နယ်အတွင်း2019ခုနှစ်ကဖြစ်ပွားခဲ့တဲ့လူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်လို့တာဝန်ရှိသူတွေကိုရေးယူဆောင်ရွက်ဖို့မြန်မာနိုင်ငံအနေနဲ့စိတ်ဆန္ဒရှိသလိုရေးယူဆောင်ရွက်နိုင်စွမ်းလည်းရှိတယ်လို့မြန်မာပြည်ထောင်စုဝန်ကြီးဦးကျော်တင့်ဆွေကပြောလိုက်ပါတယ်။ဇနီးဘာကုလသမဂ္ဂလူခွင့်ကောင်စီညီလာခံနိုင်ငံကြီးတန်းကောင်းဆောင်တွေမိန့်ခွန်းပေးကြတဲ့အစည်းအဝေးမှာနိုင်ငံတော်အတိုင်းပင်ခံရုံးဝန်ကြီးဦးကျော်တင့်ဆွေကဒီကနေ့ February 26 ရက်နေ့မှာပြောဆိုသွားတာဖြစ်ပြီးတော့ရခိုင်ပဋိပက္ခနဲ့ပတ်သက်လို့မြန်မာအစိုးရရဲ့ဆောင်ရွက်ချက်တွေကိုအလေးပေးရှင်းပြခဲ့ပါတယ်။မြန်မာအစိုးရဖွဲ့စည်းခဲ့တဲ့လွတ်လပ်သောစုံစမ်းရေးကော်မရှင် ICEO ရဲ့ရခိုင်ပဋိပက္ခနဲ့ပတ်သက်လို့အစည်းအဝေးခန်းစာထွက်လာပြီးတဲ့နောက်ဒီအစည်းအဝေးခန်းစာမှာလူခွင့်ချိုးဖောက်မှုတွေကိုကင်တွယ်အရေးယူဖို့တမန်အနေနဲ့ရှင်းနေကြုံရုံးကိုညွှန်ကြားခဲ့လို့တမန်ဘက်ကလည်းဒီဖြစ်ပျက်တွေကိုတမန်ခုံရုံးဖွဲ့ပြီးစုံစမ်းအရေးယူသွားဖို့စီစဉ်နေတယ်လို့ဦးကျော်တင့်စွေကပြောပါတယ်။ကမ္ဘာ့ဘက်မှာအစိုးရအနေနဲ့ခုနိုင်ငံအတွင်းမှာကိုရိုနာဗိုင်းရပ်စ်ပိုးဖြစ်ပွားတာတွေရှိတဲ့ဆိုရင်ပြင်းပြင်းထန်ထန်တုံ့ပြန်ကာကွယ်ကြဖို့အတွက်အစဉ်အသင့်ပြင်ထားကြဖို့ကမ္ဘာ့ကျန်းမာရေးအာဏာပိုင်တွေကတိုက်တွန်းလိုက်ပါတယ်။ချိန်ထဲမှာပဲတရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်မှုတွေအရှိန်ရော့ကျလာတာကြောင့်ဒီရောဂါနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံရဲ့တုံ့ပြန်မှုတွေကိုလည်းကမ္ဘာ့ကျန်းမာရေးတာဝန်ရှိသူတွေကချီးကျူးထားပါတယ်။တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်ခံရသူ406ယောက်ရှိပြီးတော့သေဆုံးသူ52ယောက်ရှိတယ်လို့တရုတ်အာဏာပိုင်တွေကပြောပါတယ်။ကူးစက်ခံသူအလုံးနီးပါးကဟူပေပြည်နယ်ကဖြစ်ပြီးတော့သေဆုံးသူတွေအကုန်လုံးကတော့ဟူပေပြည်နယ်ကဖြစ်တယ်ဆိုပြီးတော့ပြောပါတယ်။အခုချိန်ထိတော့ကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူစုစုပေါင်း 11,000 ကျော်ရှိပြီးတော့သေဆုံးသူအရေအတွက်ဟာ 1,862 ယောက်ရှိပါတယ်ခင်ဗျာ။
ဖေဖော်ဝါရီလ26ရက်ဗုဒ္ဓနေ့ညနေခင်းထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုရနိုင်ပြောပြပေးသွားတော့ပါရှင်။အခုညနေအစီအစဉ်ထုတ်လွှင့်ရမှုကမမြသစင်အောင်ဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ Dexter Windirat ဖြစ်ပါတယ်။အခုကျမတို့အတန်လွှင့်နေတဲ့ Radio အစီအစဉ် PPG Intercept 17နဲ့ Mia Set 3တို့ကတိုက်ရိုက်ထုတ်လွှင့်ပေးမဲ့ VOA နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါရဲ့ရှင်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington. From Washington.